မြန်မာနိုင်ငံနယ်စပ်ရွှေကုတ်ကိုမြို့မှာပြင်းထန်တဲ့ဝမ်းပြည့်ဝမ်းလျှော်ယောဂါကူးစက်မှုဖြစ်ပွားနေတာကြောင့်မဲဆောက်အုံဒီတက်ခိုင်အတွင်းနယ်စပ်ပြတ်သားခွင့်တလားတိတိပိတ်ပင်မဲ့အကြောင်းထိုင်းကာကွယ်ရေးဝန်ကြီးချုပ်လည်းထိုင်းကာကွယ်ရေးဝန်ကြီးလည်းဖြစ်ဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့ဖွန်တန်ဝီချာရချိုင်ကကြေညာပါတယ်ထိုင်းစစ်တပ်နဲ့ကျန်းမာရေးဌာနအရာရှိတွေပူးပေါင်းပြီးစစ်ရေးစစ်စေးရေးဂိတ်တွေဖွင့်လင်းမှာဖြစ်သလိုကူးစက်ယောဂါကိုတိကျခွဲထားတဲ့နေရာတွေဖွင့်လင်းမှာဖြစ်တဲ့အကြောင်းသတင်းဌာနတွေကိုဒီကနေ့ပြောကြားခဲ့ပါတယ်။ဒေသခံကျန်းမာရေးအရာရှိတွေကလည်းလူတွေကိုနှာခေါင်းစွတ်တွေတတ်ဖို့လက်အိတ်တွေအသုံးပြုဖို့နဲ့တကိုယ်ရည်တန်ရှင်းမှုတွေဂရုစိုက်ဖို့ပညာပေးအစီအစဉ်တွေတတိပေးတာတွေလှုပ်ဆောင်နေပါတယ်။နေသားမှာတာဝန်ယူမဲ့ဝန်တန်းအားလုံးနှာခေါင်းစည်းတက်ရမယ်လို့ထိုင်းကာဝေးဝန်ကြီးကအမိန့်ထုတ်ထားပါတယ်။မြန်မာနိုင်ငံဘက်ကထက်ခိုင်အနီရွှေကုတ်ကိုမှပြီးခဲ့တဲ့ရပိုင်းကလူ300လောက်ပြင်းထန်တဲ့ဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်ပြီးနှစ်ဦးသေဆုံးခဲ့ပါတယ်။ထိုင်းနိုင်ငံတက်ခိုင်အတွင်းမဲဆောက်နဲ့မဲရင်ဆေးုံတွေမှာလည်းယောဂါကူးစက်ခံရတယ်လို့တန်တရားဖြစ်တဲ့လူနာတွေတွေးရှိထားတာကြောင့်အရေးပေါ်သတိပေးချက်တွေထုတ်ပြန်ထားပါတယ်။ရွှေကုတ်ကိုနဲ့တပချံထိုင်းနိုင်ငံကမဲရမနဲ့မဲဆောက်မြို့ထဲမှာစက်ယုံအလုပ်တွေုံနေနဲ့ရွှေပြောင်းဝင်ရောက်နေသူအများအပြားရှိတာကြောင့်ကူးစက်မှုအန္တရာယ်များရှိနိုင်တဲ့အကြောင်းထိုင်းကျန်းမာရေးအရာရှိတွေကပြောဆိုထားပါတယ်